တော်ရရှိမှာခင်ဗျာဒီကနေ့တိတ်ပံခေတ်အခါထဲမှာလဲတဘာဝလွန်စွမ်းအားရှင်လူအသွင်မျိုးနဲ့ပေါ်လာတတ်ကြတဲ့သူတွေအများအပြားရှိပါတယ်ဒီလိုလူမျိုးတွေကျွန်တော်တို့အထက်မှာပေါ်လာရတဲ့အကြောင်းရင်းကတော့ထာဝရရှင်မြတ်စွာဘုရားသခင်ကိုစိတ်နှလုံးအကျွေးမဲ့ချစ်သလားမချစ်ဘူးလားဆိုတာကိုဘုရားရှင်ကစုံစမ်းတော်မူတာပဲဖြစ်ပါတယ်ဘုရားရှင်ရဲ့မှတ်ကြားတော်မူချက်တွေကတော့ပြတ်သားလှပါတယ်အခြားဘုရားကိုကိုးကွယ်ဝတ်ပြုကြစို့လို့ဆိုလာကြတဲ့သူတွေထဲမှာညီအကိုအရင်ကို့သားသမီးအရင်ကို့ရဲ့ဇနီးမယားမိတ်ဆွေတွေပါနေပါစေအဲ့ဒီသူတွေကိုအသေးသက်ပြရမယ်လို့ဘုရားရှင်ကမိန့်ဆိုတော်မူပါတယ်ဒီအကြောင်းကိုဒီကနေ့သင်သိရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှဖြစ်တဲ့တရားဟောရာကျမ်းအခန်းကြီး73မှာတွေ့ရမှာဖြစ်ပါတယ်လူအတိုင်းဝိုင်းကိုအမြဲတစေအာဏာရဲ့ဖြစ်စေတဲ့သူတယောက်ကိုတည်တံစီရင်ချက်ချပြီးကွပ်မျက်တုတ်တင်ပြစ်တင်ပါသလားတရားဟောရာကျမ်းအခန်းကြီး73ကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာသုံးသပ်ရှင်းလင်းဖော်ပြထားပါတယ်
ဒီကနေ့မှာတော့ကျွန်တော်တို့ဟာတရားဟောရာကျမ်းအခန်းကြီး73ကိုရောက်ရှိလာကြပါပြီ။ဒီအခန်းကြီးကလည်းသူ့ဟာနဲ့သူတော့အလွန်အရေးပါရာရောက်တဲ့ကျမ်းတစ်စုပဲလို့ကျွန်တော်တင်ပြချင်ပါသေး။ဒီကျမ်းမှာဘုရားသခင်ဟာပရောဖက်အတုအယောင်တွေကိုဣသရေလလူမျိုးတို့လွှဲရှောင်နိုင်ဖို့ရန်သတိပေးတဲ့အချက်တွေအဓိကအားဖြင့်ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်။အမှန်တော့ဣသရေလဟာအသက်ရှင်တော်မူသောဘုရားသခင်နဲ့အနီးဆက်ဆုံးထိကပ်နေရတဲ့လူမျိုးတော်ဖြစ်ပြီးတဲ့နောက်သူတို့အဖို့နှုတ်ကပတ်တော်များဟာလေဝိုင်းဝိုင်းလေထားပြီးသားဖြစ်တော့ဒီလိုပရောဖက်အတုအယောင်ဆိုတာကိုသူတို့အနေနဲ့လွယ်လွယ်ကလေးရှာဖွေတွေ့ရှိနိုင်မယ်ဆိုတာဟာလူတိုင်းသဘောပေါက်နိုင်တဲ့ကိစ္စပါတနည်းအားဖြင့်တော့သူတို့ကိုပြည့်ညတ်တော်များကနေသွေဖီအောင်ရင်းရင်အောင်နောက်တစ်ဆင့်အနေနဲ့ဘုရားသခင်ကိုပြင့်မှားမိတဲ့အထိလမ်းလွဲအောင်လုပ်တဲ့လူဆိုရင်ဒါဟာပရောဖက်အတုအယောင်ပဲဆိုတာဟာကွင်းနဲ့ကွက်နဲ့နားလည်နိုင်တဲ့အခြေအနေလို့ကျွန်တော်တို့ဆိုလို့ရပါတယ်။အဲ့ဒီပရောဖက်အတုရောင်နေဟာယုံကြည်ခြင်းကိုမပြက်ပြက်အောင်ဖြစ်တဲ့လူတွေလွဲမှားကိုးကွယ်ခြင်းကိုဖြစ်စေမဲ့လူတွေပဲလို့ကျွန်တော်တို့ကောက်ချက်ဆွဲပြီးတော့သဘောပေါက်နားလည်ထားနိုင်ပါတယ်။တရားဟောရာကျမ်းအခန်းကြီး73အငယ်1မှ4သင်တို့တွင်ပရောဖက်ပြုသောသူအိမ်မက်ကိုမြင်သောသူသည်ပေါ်လာ၍သင်တို့မသိသောအခြားတပါးသောဖျားကိုစီးကပ်၍ဝတ်ပြုကြဆိုဟုပြောဆိုလျက်နမိတ်လက္ခဏာအံ့ဘွယ်သောအမှုကိုပေး၍ထိုနမိတ်လက္ခဏာအံ့ဘွယ်သောအမှုသည်ပြည့်စုံသောလေထိုပရောဖက်ပြုသောသူအိမ်မက်ကိုမြင်သောသူတို့၏စကားကိုနားမထောင်ရအကြောင်းမူကားသင်တို့သည်သင်တို့၏ဖျားသခင်ထာဝရဖျားကိုစိတ်နှလုံးအကျွင့်မဲ့ချစ်သည်မချစ်သည်ကိုသင်တို့၏ဖျားသခင်ထာဝရဖျားသည်စုံစမ်းတော်မူ၏သင်တို့၏ဖျားသခင်ထာဝရဖျားနောက်တော်သို့လိုက်ရကြမည်ကြောက်ရွံ့သောစိတ်နှင့်ပြည့်ညတ်တော်တို့ကိုစောင့်ရကြမည်စကားတော်ကိုနားထောင်လျက်ဝတ်ပြု၍ကိုတော်၌စည်းကပ်မိဝဲရကြမည်ဒီကျမ်းမှာကစကားနောက်တရားပါဆိုသလိုရှင်းနေတဲ့အချက်တွေကိုတွေ့ရပြီပရောဖက်အတုအယောင်တို့ဘာဆရာကြီးတို့ညာဆရာကြီးတို့ဆိုပြီးတော့ပေါ်လာတာတို့ကလည်းအထင်သိပ်ပြီးတော့မသေးနဲ့တကိုးရှိတာအမှန်ပဲဆိုတဲ့အချက်ဒါကိုကျွန်တော်မျက်မှောက်ခေလူသားတွေအသေးစိတ်နားလည်ထားကြဖို့လိုပါတယ်ကျွန်တော်ဒီခေတ်မှာလေသိပ်ပံသိပ်ပံနဲ့သာပြောနေရတာသဘာဝလွန်စွန်းအားရှင်နေအဖြစ်လူတွေအချင်းချင်းအထင်ကြီးကိုးကွယ်နေကြတာ ड़ी ဖျားတဆူဂူတလုံးနီးပါပူဇော်ပသနေရကြတာ ड़ी ဟာအလွန်များပြားလှပါတယ်ဓာ ड़ी ကိုကြုံတွေ့ရတဲ့အခါမှာကျွန်တော်ဟာကို့ဘဝလိုအင်ဆန္ဒကလေးနဲ့တိုက်ဆိုင်ပြည်စုံလိုက်တဲ့ ਨੇ တပြိုင်နက်ဒီအစွန်းတက်တိနောက်ကိုမျောပါမသွားဘူးမျောလိုက်မသွားကြဘူးအလွန်အရေးကြီးတယ်ဆိုတာဟာသိတာထင်ရှားနေပါတယ်အထူးသဖြင့်အသက်ရှင်တော်မူသောဘုရားသခင်နဲ့ဆန့်ကျင်တဲ့အမှုတွေခရစ်တော်အပေါ်မှာယုံကြည်ခြင်းကိုအားပြော့စေတဲ့အဖြစ်များဆိုရင်ရောင်လို့တောင်မှမလိုက်စားကြပါနဲ့လို့ကျွန်တော်ဆိုချင်ပါတယ်။ဒီအချက်ဟာဒီကျမ်းရဲ့ဆိုလိုရင်းရေတောက်မြစ်အတိတ်ပဲဖြစ်တယ်။ပြင်းထန်တဲ့သတိပေးချက်ဖြစ်တယ်ဆိုတာကိုမှတ်သားနာယူထားကြပါ။အငယ်၅ကျွန်းခန်းနေရာအေဂုတ်ထုပြည်မှသင်တို့ကိုကယ်နှုတ်ဆောင်ယူခဲ့တော်မူသောသင်တို့ဤဘုရားသခင်ထာဝရဘုရားထံတော်မှလွှဲစီခြင်းဟာ၎င်းသင်တို့ဤဘုရားသခင်ထာဝရဘုရားသည်သင်တို့လိုက်เสียဖို့မှားထားတော်မူသောလမ်းမှထွက်စီခြင်းဟာ၎င်းဟောပြောသောကြောင့်ထိုပရောဖက်ပြုသူနှင့်အိမ်မက်မြင်သောသူတို့သည်အသေးသက်ချင်းကိုခံရကြမည်ထိုသို့ဒုစရိုက်အပြစ်ကိုသင်တို့အထက်ကပယ်ရှင်းရကြမည်သောတာရှင်အပေါင်းတို့ခမညာအေဂုတ်ထုပြည်ကျွန်းခံရအရက်ကကယ်နှုတ်ဆောင်ယူခဲ့ခြင်းဆိုတာကိုဘုရားသခင်ဟာအလွန်အလေးနဲ့ပြုတ်ပြီးတော့ဖော်ပြလေရှိပါတယ်။အပြစ်တူစရိုက်ဆိုတဲ့ဘဝနွန်တွင်သင်္ခါရသေခြင်းတဲကနေပြီးတော့သာဝရအသက်အတွက်ကျွန်တော်လူသားများအားလုံးအဖို့သ ကဲတင်ခြင်းဆိုတာကိုကျွန်တော်ခံစားရအောင်သူကျေးဇူးပြုတော်မူခြင်းကိုအမှတ်ရစေတာ ਨੇ အတူတူပဲဖြစ်ပါတယ်နှုတ်ကပတ်တော်ရဲ့လေးနဲ့တဲ့အတိတ်ပဲဟာဝိညာဉ်ခွန်အားနဲ့ရှာဖွေရင်အစဉ်အမြဲတွေ့ရှိနားလည်လွယ်တယ်လို့ဒီနေရာမှာကျွန်တော်ဟာကျေးဇူးတော်ကိုအထက်ထက်ချီးမွမ်းမိပါတယ်အဲ့ဒီလိုသူ့ကိုဆန့်ကျင်ဘက်ပြုတဲ့အတွေ့အခေါ်ပညာရှင်ကြီးတို့ဖျားသခင်ကိုမေ့ရမေ့ချောင်းလော့ကီအစွန်းတကူတွေကိုထုတ်ပြတဲ့ပုံကိုကြီးတို့တွေဟာသေခြင်းနဲ့တောင်မှထိုက်တန်တယ်လို့ဖျားသခင်ကပြောလိုက်ပြီသတ်ပြရမယ်ဆိုတဲ့အတိတ်ပဲပါပဲပြင်းထန်ခြင်းအရှင်းမရှိတဲ့အမိန့်ပါအဖဖျားသခင်ဟာအကြီးမားဆုံးနဲ့အစွန်းအထက်ဆုံးဖျားသခင်ဖြစ်ပါတယ်သမားတော်ကြီးလည်းဖြစ်ပါတယ်ဒီဝိညာဉ်ယောဂပိုးတွေတည်ဆောင်လာတဲ့လူတွေကိုအမြင့်ကနေခွဲစိတ်ထုတ်ပြတာဟာအကောင်းဆုံးဆိုတာကိုသူသိလို့တမင်တကာဒီအမိန့်ကိုသူချလိုက်တာပါပဲအဖဖျားသခင်ဟာသူဖန်ဆင်းတဲ့လူသားကနေပြီးတော့သူတို့ရဲ့ဇာတိပဂရိရဲ့အပြစ်ဒုစရိုက်တွေအမှောင်ရိပ်တွေကိုရုံးမထွက်နိုင်မှန်းသိလို့လူဇာတိကိုခံယူပြီးတော့အသက်သွေးနဲ့ရွေးချယ်တဲ့အဖြစ်မေတ္တာပြုကိုဆောင်ခဲ့ပါတယ်တစ်ချိန်တည်းမှာသူ့ကိုယုံကြည်ကိုးကွယ်ခြင်းအမှုဟာတည်ကြည်မှလည်းဖြစ်မဲ့ဖျားဖြစ်တယ်သူ့ကိုယုံကြည်ကိုးကွယ်တဲ့နေရာမှာဝသဝရောလုတာကိုမကြိုက်ဘူးလုံးဝမနှိမ့်မြို့ဘူးသူ့ရဲ့ဘုံတကူစွန်းအားဟာလေကျွန်တော်ရဲ့အသက်သွေးကျွန်တော်ရဲ့ဇာတိဝိညာဉ်အကုန်လုံးကိုပိုင်နေလေစัจ java လာအနန္တကိုသူပိုင်တယ်လို့ကျွန်တော်ဖော်ပြထားတယ်မဟုတ်ဘူးလားဒီတော့သူ့ရဲ့အကျွင်းမဲ့တကူအာနာကိုဘယ်တော့မှရှော့ပြီးတော့မတွက်ကြဘူးလူသားပဲမှလည်းတာဝန်အလွန်ပဲရှိတယ်အခုသင်သိရသောသမာကျမ်းရဲ့မူရင်းစာရေးဆရာကြီးဒေါက်တာဂျေဗန်နမက်ဂီဟာသူငယ်ငယ်တုန်းကအချိန်နဲ့စာရင်အခုသူအိုမင်းလာတဲ့အချိန်အမေရိကန်လူမျိုးတို့ရဲ့ယုံကြည်ခြင်းနဲ့ဘုရားသခင်အပေါ်မှာကိုးကွယ်စည်းကပ်ခြင်းအဆင့်တွေကိုရှင်တွဲပြီးစဉ်းစားလိုက်ရင်စိတ်မကောင်းဘူးလို့သူခံစားရတဲ့အကြောင်းတင်ပြထားပါတယ်။ကပ္ပလူအဖွဲ့အစည်းဟာသိပ္ပံအတက်ပညာတွေတက်လာတာဟာလေတော်လာတာဟာလေသိတ်ကောင်းပါတယ်။လူမှုရေးအမြင်တွေတိုးတက်တာဟာလေကောင်းပါတယ်။ဒါပေမဲ့အဲ့ဒီလူမှုအဆောက်အုံနဲ့လိုက်လျောအောင်ဆိုပြီးတော့ဥပုသ်စာပြေကျောင်းနေမှာအားပြော့သွားတာလို့တိုးတက်တဲ့ခင်မှာမျောလိုက်ပါသွားပြီးတော့အသင်းတော်တွေချင်းနဲ့အားပြော့သွားတာလူနဲ့သွားတာတွေအတွေ့အထူးပဲစိတ်ထိခိုက်မိတယ်လို့သူကဆိုပါတယ်ဒါကိုကျွန်တော်အနေနဲ့လဲထောက်ခံရပါလိမ့်မယ်ခေရေစည်းချောင်းကဘလောက်ပြောင်းပြောင်းဘုရားသခင်ဆိုတာဟာပြောင်းတာမှမဟုတ်ပဲပြီးတော့သူ့ရဲ့မေတ္တာတော်ဟာလည်းမပြောင်းဘူးလေသူ့ရဲ့အစ္စတအတွင်းသဘောကလည်းမပြောင်းဘူးဒါဟာအလွန်အရေးကြီးတဲ့အချက်ပဲသမိုင်းမှာပြန်ကြည့်ရင်ဣတရီလဟာဘလောက်တားမြစ်ထားတဲ့ကြားကနေပြီးတော့အကျဉ်းငိမ့်ဘုရားသခင်ကိုသစ္စာဖောက်တာတွေတွေ့ရတယ်ရုပ်ထုစင်တူတွေကိုသူကကိုးကွယ်တာတွေကိုကျွန်တော်တွေ့ရပါတယ်။အာဟတ်မင်းတို့ယေဇဗေလတို့ဆိုတာတွေဟာအဲ့ဒီလိုအာနာနဲ့နှက်ကိုးကွယ်ဖို့ဥဆောင်လိုက်တာလေ။လူမျိုးတော်အကျင့်ပြက်ပြီးတော့တိုင်းပြည်တဝက်ကျွန့်ဖြစ်ကြံရိတ်ခဲ့တာတောင်တွေ့ရတယ်။ဒီတော့ဖျားသခင်အခုလိုတားမြစ်ခြင်းအတိတ်ပဲဟာရှင်းနေတယ်မဟုတ်ဘူးလား။မဟုတ်တာလုပ်ရင်မဟုတ်တာဖြစ်ကိုဖြစ်စေရမယ်ဆိုပြီးတော့အဋိဋ္ဌံချထားလို့ပဲဆိုတာဟာရှင်းနေပါပြီ။ဒါကြောင့်လေပြညတ်တော်တို့ကိုကြံတယ်လေတင့်တယ်လေသူကမတွေ့ရဘူး။သူဖန်ဆင်းတဲ့လူအကြောင်းကိုသူအသိဆုံးမှာ။ဘုရားသခင်ကသာသမီအကြောင်းကိုမိခင်သိတာတဲ့တောင်မှပိုသိတယ်ဆိုတာကိုရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး7မှာအသေးစိတ်ပြန်လည်ဖတ်ရှုကြည့်ကြဖို့ကျွန်တော်အလေးနဲ့တိုက်တွန်းပါရစေ။တရားဟောရာကျမ်းအခန်းကြီး73အငယ်6မှ9။သင်ဤညီအကိုယင်သင်ဤသာသမီသင်ဤယင်ခွေ၌နေသောမယားကိုကဲ့သို့မှတ်တတ်သောအဆွေခင်မွန်းတစ်ယောက်ကသွားကြစို့။သင်လည်းမသိဘိုးဘေးတို့လည်းမသိသောအခြားတစ်ပါးသောဖခင်သင်ပတ်လေအနီးအဝေး၌နေသောသူမြေကြီးစွန်းတစ်ဖက်မှသည်တစ်ဖက်တိုင်အောင်ကိုးကွယ်သောဖခင်ကိုဝတ်ပြုကြဆုဟုတိတ်ဆိတ်စွာတွေးဆောင်လျင်သင်သည်ဘုံမခံရသူဤစကားကိုနားမထောင်ရသူ့ကိုမြင်သောအခါမသနာရနှမျောသဖြင့်ဖွဲ့မထားရဘဲသူ့ကိုအမှန်သတ်ရမည်သူသည်အသေးသက်ချင်းကိုခံစိတ်သောငါသင်သည်အူးပြုပြီးမှလူအပေါင်းတို့သည်ပြုရကြမည်ဘလောက်ကြောက်ခမန်းလိလိရှိတယ်ဘလောက်ပြင်းထန်တယ်အတိတ်ပဲကောဘလောက်လေးနဲ့တယ်သူ့ကိုမကိုးကွယ်ပဲတခြားဖះကိုကိုးကွယ်ဖို့များဆွေကို့မိသားစုတောင်မှမညာရဘူးသတ်ပြေတဲ့အမှတ်တမဲ့ဆိုရင်တော့ရက်ဆက်ရရောက်တယ်ပေါ့အေးအဲ့ဒီလိုကိုးကွယ်မိလို့လက်တွေ့ဖြစ်တာတွေကအဲ့ဒီလိုအဲ့နဲ့ထွင်းတာတဲ့ပို့ပြီးတော့ဆိုတယ်စောစောကကျွန်တော်ပြောခဲ့တယ်မြောက်ဖက်ချမ်းဣတရီလာကိုအစီရီယန်နေဝင်မှွေပြီးတော့သတ်သွားလိုက်တာလေလူထောင်ပေါင်းများစွာသေပြီးတော့ကြံခဲ့တယ်ပြီးတော့အကုန်ရိုက်နှက်ပြီးတော့ကျွံအဖြစ်ကျိုးတုပ်ပြီးတော့ခေါ်သွားတာခံလိုက်ရတယ်ဒါတွေဟာဖျားသခင်ကိုပြစ်မှားခြင်းရဲ့အပြစ်ဒဏ်တွေမဟုတ်ဘူးလားဒါတွေကိုဖျားသခင်ကကြိုပြီးတော့သိတယ်ဖ ဖျားသခင်သိမြင်နိုင်သလောက်အတိုင်းအတာအထိကျွန်တော်တို့လူသားဘယ်နှယောက်လိုက်ပြီးကြည်နိုင်လို့တော့ဒါကြောင့်လဲကိုကိုကိုစစ်ကြောစီရင်ကြပါအဲ့ဒီလိုစစ်ကြောစီရင်ဖျားသခင်ရဲ့စီရင်ခြင်းနဲ့ကင်းလွတ်လိမ့်မယ်ဖျားသခင်ရဲ့စီရင်ခြင်းကိုခံရပြီးဆိုရင်ဝမ်းမနေနဲ့တခြားလော်ကီသားတို့နဲ့အတူငရဲ၌စီရင်ခြင်းမခံရဘူးဖြစ်တယ်ဆိုတာကိုကျွန်တော်အလေးနဲ့ဖော်ပြခဲ့ပြီးပါပြီဖျားသခင်ရဲ့စီရင်ခြင်းတွေကိုလေဝိယစ်ပရောဟိတ်အနွယ်အဝင်တွေဖြစ်တဲ့နာဒတ်နဲ့အဘိဟုတို့ကိစ္စမှာတို့ဓမ္မသစ်ကာလမှာလဲအာနဏိနဲ့ရှဖိတွေလင်မယားတို့အကြောင်းတွေတို့နဲ့ရှင်းပြီးတော့စဉ်းစားကြည့်ကြပါစိတ်တော်နဲ့မတွေ့ရင်မတွေ့တယ်လို့ချက်ချင်းစဉ်းစဉ်းလဲပြီးသေတဲ့အထိတတ်နိုင်တဲ့ဖျားသခင်ဟာအစွန်းတကောတတိနဲ့ပြည့်စုံတယ်အကျွဲ့မဲ့အာနာတိတယ်ဆိုတာကိုအလေးနဲ့သတိထားပြီးတော့သူပေးတဲ့မေတ္တာရိပ်မှာသူစိတ်ကြိုက်နေထိုင်ကြင်ကြံကြအသက်ရှင်ရဖို့အရေးဟာလူသားအားလုံးတို့ရဲ့အရေးပဲလို့ဆိုပြစီ Capital Punishment လို့ခေါ်တဲ့ကြိုးမိတ်ဒါမှမဟုတ်ရင်သေစားသေစီအမိတ်နဲ့ပတ်သက်ပြီးတော့ဒေါက်တာမက်ဂီဟာအဲ့ဒီလိုအပြစ်ဒဏ်စီရင်နေဆိုတာဟာဥပဒေကြောင်းနဲ့ညှို့ရင်စီရင်တိုက်တယ်လို့သူတူးချင်းသုံးသပ်ပါတယ်အထူးသဖြင့်ဥပဒေနဲ့အရန်လွတ်လွတ်လပ်နေရတဲ့အနောက်တိုင်းအဖွဲ့အစည်းမှလူသက်ကောင်ကိုသေတံမပေးတဲ့အတွေ့အဲ့ဒီလူသက်ကောင်ကြီးကနေပြီးတော့နောက်ဆက်တွဲလူသက်မှုကြီးတွေကိုအယံကာရောရှောက်ပြီးတော့ကျူးလွန်နေတာ၄အသက်တွေအမြောက်အမြားပေးဆက်နေရတာ၄ကိုသူဟာဖော်ထုတ်ပြသပါတယ်မှန်ပါတယ်ဒီနေ့မဂ္ဂဇင်းတွေမှာလိုက်ကြည့်မယ်ဆိုရင်ဒီအချက်တွေအများကြီးတွေ့ရတယ် Serial Killers တဲ့နှစ်ပေါင်း16 9နှစ်အတွင်းမှာလေသတ်ထားရတာနေတာ၄မဟုတ်ဘူးပြီးတော့အဲ့ဒီအတိုင်းပဲလူအသက်ကိုဖိတ်ရွက်ကလေးမျှလောက်တောင်သဘောမထားတဲ့လူသက်ကောင်ကြီးဇယိုက်ကျမ်းတဲ့လူတွေအများကြီးရှိသေးတယ်အဲ့ဒီလူတွေရှိနေတဲ့ကြောင့်လူသတ်မှုတွေလက်သက်မပေါ်ပဲဖြစ်နေတာတွေလည်းအများကြီးကျွန်တော်တို့ကြုံတွေ့ရတယ်။တချို့သိပ်ရှုပ်တဲ့မြို့တွေမှာဆိုရင်လူကောင်းသူကောင်းတွေကညပိုင်းအပြစ်မထွက်ရဲဘူးတဲ့။တကားလာခောက်တာတော့မှဖွင့်မပေးရဲဘူးတဲ့။အဲ့ဒီတော့ဖျားသခင်ရဲ့အလိုတော်နဲ့အညီ Capital Punishment ဆိုတာရှိလိုက်တယ်ဆိုပြီးတော့ဒေါက်တာမက်ဂီကသူ့ရဲ့ယုံကြည်ချက်ကိုဖော်ပြထားပါတယ်။အဲ့ဒီ Capital Punishment လို့ခေါ်တဲ့ကြိုးမိတ်ဒါမှမဟုတ်ရင်သေမိတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားလုံးလက်ခံရမှာဒါဟာလူအသက်ကိုမသက်ရဆိုတဲ့ဥပဒေကိုဖောက်ပြန်တယ်လို့ပြောလို့မရဘူးဒါဟာသက်သင့်သက်ထိုက်တဲ့လူသက်ကောင်ကိုရှင်းပြရတဲ့ကိစ္စလူပောင်ရဲ့ကောင်းကျိုးအတွက်ဖြည့်ဆွရတဲ့ဥပဒေဖြစ်ပါတယ်ဖျားသခင်ကိုတော်တိုင်းဟာအခုဒီအပိုင်းမှာဖော်ပြပြီးပြီသူမကြိုက်တဲ့လမ်းကြောင်းကိုရွေးချယ်ပြီးတော့ဖောက်ပြန်မယ်ဆိုရင်ကို့ဆွေကို့မျိုးလည်းမညာနဲ့သတ်ပြေတဲ့ရှင်းတယ်နော်ဖျားသခင်ဟာအသက်ပေါင်းများစွာကိုမချိခိုက်အောင်ကာကွယ်ဖို့ရန်အတွက်စူညောင်ခလုတ်ကိုမထားခြင်းမူရှာဖွေရှင်းလင်းပြရမယ်ဆိုပြီးတော့ရှင်းရှင်းကြီးအမိန့်ချမှတ်လိုက်တာပါပဲဒီပြညတ်တော်ရဲ့အခြေခံမှာတော့လူအဖွဲ့အစည်းပေါ်မှာထားတဲ့ဖျားသခင်ရဲ့ချစ်ချင်းမေတ္တာဟာတည်နေတယ်လို့ကျွန်တော်အတိတ်ပဲလေးနဲ့စွာဖွင့်ဆိုပြလိုက်ပါတယ်တရားဟောရာကျမ်းအခန်းကြီး73အငယ်30ကျွန်ခံရာအဲဂုတ်ထုပြီမှသင်တို့ကိုနှုတ်ဆောင်တော်မူသောသင်ဤဖျားသခင်ထာဝရဖျားထံတော်မှလွဲစီခြင်းဟာကြံ့စီသောကြောင့်ထိုသူကိုကြောက်ခဲနှင့်ပြည့်အသေးသက်ရကြမည်ဒါကိုတချို့ကျန်းစာအပေါ်ယံလှော်ပြီးဖတ်တဲ့လူတွေကလူအဖွဲ့အစည်းကိုဇိုက်ကျန်းစီတဲ့ဥပဒေလို့ပြောကြပြန်တယ်လူအဖွဲ့အစည်းယဉ်ကျေးအောင်ဘသူလုပ်ခဲ့တယ်လဲဖျားသခင်လုပ်ခဲ့တာပဲမဟုတ်ဘူးလားလူသားကိုလည်းသူပဲဖန်ဆင်းပြီးတော့ဘုံတကိုးနဲ့အရှိန်အဝါတွေနဲ့သတ္တလောကနဲ့ကဘာမြေကြီးကိုမင်းတို့ပဲအုပ်ဆိုးစေဆိုပြီးတော့ကောင်းကြီးပေးခဲ့တာပါပဲအဲ့ဒီဘုံတကိုအဆင့်အတန်းတွေကြောင့်ပဲကိုရောင်ကိုဝါနဲ့မဟုတ်လို့အဝတ်အစားတောင်မှဝတ်ဖို့မလိုခဲ့ဘူးဆိုတာကိုကျွန်တော်အချိန်ချင်းအတိတ်ပဲဖွင့်ဆိုခဲ့ပါသေးတယ်။ဒီတော့အဲ့ဒီလိုလူအဆင့်ယဉ်ကျေးမှုမြင့်မားရာကနေပြီးတော့ရှောအောင်ကိုဖာသားကိုဖျားသခင်ဆန့်ကျင်ရေးသမားစာရန်နောက်လိုက်ခဲ့တဲ့လူအဖွဲ့အစည်းမှာဇယိုက်အလိုလိုကြံ့နေပြီမဟုတ်ဘူးလား။အကြံ့ကြီးနဲ့အကြံကလေးပဲလေ။အဲ့ဒီအထဲကမှသူ့ကိုယုံကြည်ခြင်းရှိပါမယ်အရေးမနေ့ကြားကန်ပြီးတော့လူသားနားလည်အောင်လောက်ရတဲ့ကဘာဦးလူအဖွဲ့အစီမှာအကြံကြီးမဖြစ်အောင်အကြံကလေးနီးနဲ့အခုလိုလုတ်ကိုလုတ်ရလိမ့်မယ်ဒါဟာကာကွယ်ခြင်း၆လှန့်ခြင်းတင်းကျပ်စွာပိတ်ဆို့ခြင်းနီလန်တရအဖြစ်ကျွန်တော်ကအလေးအနက်သုံးသပ်ပါတယ်အဲ့ဒီလိုဇယိုက်ကြမ်းတယ်ကြမ်းတယ်နဲ့ဖျားသခင်ကိုအပေါ်ယံလှော်ပြီးတော့အပြစ်တင်ကြဝေဖန်ကြရကနေခရစ်တော်ခေတ်ကကြမ်းတက်ကြီးတွေဖာရီရှဲကြီးတွေလीယဉ်ကျေးလာကြတာတွေ့တယ်မဟုတ်ဘူးလားခရစ်တော်ကမဟုတ်လို့တခုခုသူတို့ကိုမင်းတို့မှားနေပြီဆိုပြီးတော့အကျိုးသိအကြောင်းသိဆုံးမလိုက်ပြီဆိုတာနဲ့တပြိုင်တည်းဂဲကောက်ကောက်ကင်ရတယ်လीပြီးတော့ကျွန်တော်ခေကြတော့အဲ့ဒီလိုဂဲနေတော့သူမသက်တော့ဘူး လူသက်ကောင်ကြီးတွေဆိုရင်ကျိုးစင်တို့လျက်စစ်ထိုင်ကုန်တို့ဆေးထိုးသက်တဲ့နီးတို့နဲ့စီရင်တဲ့နီးတွေပေါ်လာပြီ။ဒါဟာကောင်းပါလေ။မကောင်းတာကတော့နှုတ်ကပတ်သမားကျန်းစာတော်မြတ်တဲ့တခြားဘာဟီရတွေကျင့်စဉ်တွေသိပ်ပံနီးတွေကိုပို့ပြီးတော့အာကိုလာကြအထင်ကြီးလာကြတဲ့အချက်ပါပဲ။ခင်မီလာတာတွေကောင်းမကောင်းတော့မသိဘူး။အခုအိုဇုန် depletion နဲ့ဘယ်လိုမှပြန်ပြီးတော့မကောင်းလာနိုင်တော့တဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုကြီးတွေတဲ့ပြီးတော့အမီမသိယောဂဇန်းကြီးတွေတဲ့ကုရနတ်တိဆေးမရှိတဲ့ယောဂတဲ့မြို့ကြီးအတော်များများမှာညပိုင်းကိုအဖော်ကောင်းကောင်းမပါရင်တယောက်တည်းလမ်းထွက်မလျှောက်ရဲဘူးတဲ့ည6နာရီလောက်ကစပြီးတော့တကားလာခောက်ရင်ကိုယ်ဝင်သတ်သွားမှဆိုလို့ဖွင့်မပေးရဲဘူးတဲ့အဲ့ဒီအချက်ကြီးဟာပြောနေတဲ့လူရင်ချင်းမှုတိုးတက်သလားမတိုးတက်တလားစဉ်းစားလိုက်တာနဲ့အဖြေရှင်းရှင်းကြီးပေါ်လာလိမ့်မယ်ပြီးတော့ရှိသေးတယ်နော်လူရင်ကျဲမှုကြီးတိုးတက်မှုနဲ့အညီကြောက်နေရတဲ့ကိစ္စသပင်ညဆိုင်ဝင်ရင်ဂုတ်တို့နသေတို့ကိုရေဇာတင်တုံးတာနဲ့အတိမခံဝန်ဘူးညှက်တဲ့လူကိုပြောထားရတယ်အဲ့ဒီဓာတော့မသုံးပါနဲ့လို့သားဖခြင်းလဲဓာတချောင်းနဲ့နှခမ်းမွေးအတူတူမရရဲဘူး AIDS ကူးမှကြောက်ရတယ်လေသွားကြီးကြိုက်ခဲပြီးတော့လှုပ်စီလှုပ်စီဖြစ်နေတာပေပြီးခံနေရတယ်မနှုတ်ရဲဘူး AIDS ကူးမှဆိုလို့တယ်ကောင်းရောမဟုတ်ဘူးလားအဲ့ဒီကြားရရပဲလူအဖွဲအစီကြီးယဉ်ကျေးမှုတိုးတက်နေပါတယ်ဆိုတော့လေအများကတိုးတက်တော့ကိုကလည်းအားကြမခံလိုက်ပြီးတိုးတာတိုးတက်နေရတယ်ယဉ်ထဲမှာကတော့အရှင်းမကျေနပ်မိဘူးဒါရင်အကုန်လုံးတို့ရဲ့အစဟာဇာတိပဂရိလူသားရဲ့အပြစ်ကနေအခြေခံပြီးတော့စလာတာပါပဲပညာတော်တို့ကိုမလိုက်ရှောင်နှံရကနေဣတရီလာတွေဘဝအချိန်ချင်းပြစ်ခဲ့ရတယ်ကျေးဇူးနဲ့ဂယုဏတော်ကိုယုံကြည်ခြင်းနဲ့မှီခိုပြီးတော့ခရစ်တော်ခိုင်းရင်ခိုင်းတဲ့အတိုင်းမလုပ်တဲ့လူအဖွဲ့အစည်းဟာလေရှင်သီးပင်အောင်ရှင်သီးရှာနေရမှာပဲလို့ကျွန်တော်ကတော့အလေးနဲ့ဖော်ပြလိုက်ပါရစေတရားဟောရာကျမ်းအခန်းကြီး7အငယ်7ထိုသတင်းကိုဣသရေလအမျိုးသားအပေါင်းတို့သည်ကြား၍ထိုသောသောအတ္တမအမှုကိုသင်တို့တွင်နောက်တဖန်မပြုတ်ဝွန်ပဲနေကြလိမ့်မည်နောက်တဖန်မပြုတ်ဝွန်ပဲနေကြလိမ့်မည်တဲ့လိမ့်မည်တဲ့နော်နေကြမည်လို့မဆိုဘူးဖျားသခင်ရဲ့လူသားတွေအပေါ်မှာထားရှိတဲ့မေတ္တာနဲ့မျှော်လင့်ခြင်းကိုရှင်းရှင်းကြီးမြင်ရတယ်။ပြီးတော့ဘလောက်အနှစ်သာရကြီးမားသလဲ။လူသားတွေမှာလူအဆင့်အတန်းနဲ့တော်လျော်တဲ့ဥနောက်အတွေ့အခေါ်တွေကိုကိုးစီချထားပေးတယ်။ဒီလိုသာပညာတော်တွေကိုကြားကြရင်ကြောက်ရွံ့ယူသေးတဲ့စိတ်နဲ့စောင့်ရှောက်ကြတဲ့အတွက်ဣသရေလတွေဟာအတိတ်ကလိုမိုက်မဲကြတော့မှမဟုတ်ဘူးဆိုတဲ့ဖျားသခင်ရဲ့ခံစားချက်စေတနာပေါ်လင်းနေတယ်။အပြစ်တရားအပြင်သူနဲ့မဝေးတန်ရဘူးဆိုတဲ့ဘုရားသခင်ရဲ့သဘောတော်များဟာလူသားရဲ့တစ်ဖက်သက်ဖြောက်ဖြက်မှုတွေကြောင့်မပေါက်ရောက်နိုင်ဘူးဒါကိုပြောင်းပြန်လှန်ပြီးတော့စဉ်းစားလိုက်တဲ့အခါကျတော့သူဟာကျေးဇူးတော်နဲ့ဣသရေလကိုကောင်းကြီးပေးမယ်ဒီကောင်းကြီးတွေကိုဒီပြည့်ညက်ချက်အတိုင်းလိုက်နာခြင်းအပြင်ရကြစေတည်းရဲ့လို့ပေးဖို့ရန်အစဉ်သင့်ပြင်ဆင်ချထားပေးတာဟာလေရှင်းရှင်းကြီးပေါ်လွင်နေတဲ့အချက်ပါပဲဒီကြားရရပဲဣသရေလဟာအပြစ်တွေကျူးလွန်ခဲ့ကြတယ်။ဘုရားသခင်မကြိုက်တာတွေကိုကြီးပဲဖိပြီးတော့လုပ်ခဲ့ကြတယ်။လုပ်တဲ့အလျောက်လဲဒုက္ခတွေဝေဒနာတွေအမျိုးမျိုးကိုသမိုင်းချီပြီးတော့ခံစားခဲ့ကြရပါတယ်။ဒါဟာဓမ္မသမိုင်းသာမဟုတ်ပါဘူး။ကမ္ဘာသမိုင်းရဲ့ဖြစ်အမှန်တွေလည်းဖြစ်ခဲ့ပါတယ်။တရားဟောရာကျမ်းအခန်းကြီး7အငယ်7မှ14အရမလူတို့သည်သင်တို့အထက်ကထွက်၍သင်တို့မသိသောအခြားတစ်ပါးသောဖျားထံသို့သွား၍ဝုပြုကြဆုဟုပြောဆိုလျက်သူတို့မျိုးသူမျိုးသားတို့ကိုသွေးဆောင်ကြောင်းကိုသင်၏ဖျားသခင်ထာဝရဖျားသည်သင်နေစရာဖို့ပေးတော်မူသောမျိုးတစ်စုံတစ်မျိုး၌သင်သည်သတင်းကြလျင်ထိုအမှုကိုစိတ်စိတ်မေးမြန်းစစ်ကြောရမည်ထိုသတင်းကြသည့်အတိုင်းထင်ရှားစွာဧကန်မှန်၍ထိုသို့သောဆက်ဆုပ်ဖွယ်အမှုကိုသင်တို့တွင်အမှန်ပြုမိလျင်အပြစ်ပေးတဲ့ဆိုတာလေအယံတော့ပေးခွင့်မရှိပြန်ဘူးသေးသေးချာချာစစ်စစ်မင်းမြန်ရမယ်ဆိုတဲ့အချက်ပေါ်လာတယ်။ဘုရားသခင်ကဘယ်တော့မှတစွတ်ထိုးလောက်တာကိုအားပေးတော့မမူပါဘူး။ဝုပြုကကြမ်းမာတုန်းကဆိုရင်လေနူနာယောဂတဲ့ကိုအပတ်စဉ်စစ်စစ်ရမယ်။ယောဂမှန်ရင်တပ်ပြင်မှာထုတ်ထားရမယ်။ယောဂကင်းပြောက်တဲ့လူအဖွဲ့အစည်းတွေမှာပြန်ပြီးတော့ဝင်ခွင့်ပေးရမယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ကြပြီးသားပါ။ကျွန်တော်အသင်းတော်အဖွဲ့အစည်းတွေမှာတခါတလေကိုနဲ့နည်းနည်းပါးပါးကြည့်မရတဲ့လူဆိုရင်အဲ့ဒီလူလောက်သမျှဘယ်တော့မှအကောင့်မထင်တတ်ကြတာမျိုးတွေဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်။လူတိုင်းလူတိုင်းဟာအပြစ်သားတွေကြီးပဲဖြစ်ပါတယ်။ဘုရားသခင်ရဲ့ချစ်ချင်းမေတ္တာဆိုတာဟာလူသားတိုင်းအပေါ်မှာတည်နေတယ်ဆိုတဲ့အချက်ကိုကျွန်တော်ဘယ်လို့မှမျက်ခြေပြတ်ခံလို့မရဘူး။မေ့ဖြောက်ပြစ်လို့မရပါဘူး။အသင်းတော်ဝင်သူယုံကြည်သူအချင်းချင်းဟာ ဒီအခြေခံအချက်ပေါ်မှာမူတည်ပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ပြသသွားခဲ့တဲ့မေတ္တာစိတ်ဓာတ်နဲ့တဦးအကျိုးကိုတဦးငဲ့ညာထောက်ထားကြဖို့လိုအပ်ပါကြောင်းအလေးအနက်တင်ပြလိုပါတယ်။တရားဟောရာကျမ်းအခန်းကြီး73အငယ်15မှ16ထိုမျိုးသူမျိုးသားတို့ကိုဓာတ်နှင့်လုပ်ကြံရမည်။မျိုးမဆပြီးရှိသမျှသောလူနှင့်တိရိစ္ဆာန်အပေါင်းတို့ကိုဓာတ်နှင့်ရှင်းရှင်းဖြစ်စီရမည်။လူယူရာဥစ္စာရှိသမျှကိုသင်ဤဘုရားသခင်ထာဝရဘုရားအဖို့မီးရှို့ရမည်။ထိုမျိုးသည်အစဉ်အမြဲအမှိုက်ပုံဖြစ်ရမည်။ဘလောက်ကြောက်စရာကောင်းသလဲ။အဲ့ဒီလိုတမျိုးလုံးမှုံမှုံညံ့ညံ့ခြေခံရပြီဆိုရင်အဲ့ဒီအရက်ဒေသမှာလူကောင်းသူကောင်းတွေရှိနေရင်လည်းပါသွားမှာပဲပေါ့။ဒါကြောင့်စီရင်တော်မူခြင်းဆိုတာဟာအလွန်ကြဲပြန့်နေ။ကိုကိုကိုငါကောင်းရင်ဘယ်တော့မှခေါင်းမရွေဘူးဆိုတာမျိုးမတမာသူတွေနဲ့မပေါင်းရပါဘူး။ကပ္ပဦးကျမ်းမာတော်ကသောရုံမျိုးကြီးကိုမိတိုက်ပစ်ခဲ့တဲ့အကြောင်းကျွန်တော်တို့မှတ်မိကြသေးလား။အဲ့ဒီအချိန်မှာကျွန်တော်တူတော်မောင်လေးလောတာကိုဖျားသခင်ကယ်တော်မူပါဆိုပြီးတော့အာဗြဟံတယောက်ချွေးပြိုက်ပြိုက်ကြအောင်အသနာခံလို့လောတာသက်သာရာရသွားခဲ့တယ်။ဒါတောင်မှလူမသေးပေမဲ့ဘဝတစ်ခုလုံးပျက်စီးသွားခဲ့ရတယ်လို့ကျွန်တော်တို့ဒီမှာတွေ့ရတယ်။ကျွန်တော်ငငယ်တုန်းက ABC ဆိုတဲ့စကလုံးသုံးလုံးကိုအဖိုးတယောက်ကသွန်သင်ပေးခဲ့ပါတယ်။ Avoid bad companion ဆိုတဲ့အင်္ဂလိပ်ဝါဟာရဖြစ်ပါတယ်။အဲ့ဒီအင်္ဂလိပ်ဝါဟာရရဲ့အတူကောက်ကတော့ ABC ပေါ့။ဒါမကောင်းတဲ့မိတ်ဆွေအပေါင်းအသင်းတွေကိုရှောင်ကျဉ်ဆိုတဲ့အတိတ်ပဲဓမ္မသီချင်းတဲမှာလည်းပါပါတယ်မကောင်းမိတ်ဆွေရှောင်လေဒေါသကိုချုပ်တီးဆိုတဲ့အတိတ်ပဲလေးနဲ့တဲ့သချင်းလေးပါနှုတ်ကပတ်သမားကျမ်းစာတော်မြတ်ရဲ့နဲ့ဆိုင်တဲ့အတိတ်ပဲတွေကိုမိတ်ဆွေတို့အားလုံးပြီးပြီးပြင်းပြင်းရယူခံစားနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်မိတ်ဆွေများခင်ဗျာဒီအချက်တွေကိုစဉ်းစားလိုက်ရင်ပတ်ဝန်းကျင်အတွက်လည်းကိုဟာအလင်းပေးနိုင်ဖို့လိုတယ်ဆိုတာဟာထင်ရှားနေပါတယ်။တနည်းအားဖြင့်ခရိယန်တို့ရဲ့အသက်တာဟာမစီသလိုမဆိုင်သလိုနဲ့အရာရာမှာခေါင်းဆောင်နေရတဲ့အသက်တာမျိုးမဟုတ်ပါဘူး။အမှန်တရားအတွက်နဲ့ပတ်သက်ရင်ရဲရင့်စွာတက်သည့်ခံရမယ်လို့ကျွန်တော်ဒီနေရာမှာဆိုချင်ပါတယ်။ဘာဖြစ်လို့လဲဆိုရင်အခုအပြည့်မှောင်မိုက်လောကကြီးပြည့်စည်အောင်လို့ဘုရားသခင်ကဖြည့်စည်ပြင်မယ်ဆိုပါစို့။ကျွန်တော်လည်းအကုန်ပါသွားမှာပါ။ No man is an island လူစရာဟာကျုံကလေးတခုလို့အထီးကျန်ရက်တည်နေတာမဟုတ်ဘူးလို့ဆိုထားတယ်မဟုတ်ဘူးလားဒါကိုလည်းတချို့ကတော့ကိုယ်စိတ်ကြိုက်ဆွဲယူပြီးတော့ silence is golden တိတ်ဆိတ်ချင်းပြီးရွှေဆိုပြီးတော့အဖိုးတန်တယ်ဆိုပြီးတော့တမျိုးတွေးကြတာလည်းရှိပါတယ်အတိတ်ပဲကတော့ဘာမှဘယ်သူမှလည်းသွားပြီးတော့ပြောနေစရာမလိုဘူးဖြစ်ချင်ဟာဖြစ်ဆိုတဲ့ပေလျက်ကန်သဘောပေါ့ကယ်တင်ရှင်သခင်ခရစ်တော်ဟာရွှေကဲသို့အဖိုးတန်အောင်တိတ်ဆိတ်တဲ့အခါမှာတိတ်ဆိတ်ခဲ့တာမှန်တယ်ဒါပေမဲ့ဘုရားသခင်ရဲ့နာမတော်နဲ့ဘုန်းတော်အတွက်နဲ့ပတ်သက်လာရင်ဘယ်တော့မှဗဇက်ပိတ်မထားဘူးဆိုတာကိုကျွန်တော်ခရစ်ဝင်ကျမ်းဒီမှာအလေးအနက်တွေ့မြင်ခဲ့ကြပြီဖြစ်ပါတယ်။အ내အတိတ်ပဲဆိုတာဟာခံယူသူရဲ့အမြင်နဲ့ကျင့်စဉ်ပေါ်မှာသာမူတည်နေပါကြောင်းအလေးအနက်တင်ပြလိုက်ပါရစေ။အခုအချိန်မှာသူ့ကိုဆန့်ကျင်ပြီးတော့နတ်သားကိုးကွယ်တဲ့မြို့ရဲ့ကျမဟာဘယ်လိုငင်မလဲဆိုတာကိုဘုရားသခင်ပြလိုက်ပါတယ်။ဒီအဖြစ်ကိုရောကြမ်းတမ်းတယ်လို့ဆိုကြအောင်ပါလား။ကိုဖာသာကိုစောစောမရှင်းတော့နောက်ဆုံးတရားစီရင်ခံရချိန်မှာတစ်မျိုးမကဘူးနှစ်မျိုးမကဘူးသုံးမျိုးလည်းမကဘူးတနိုင်ငံလုံးဆုတ်ပြတ်သွားအောင်ခံလိုက်ရတတ်တယ်။ကျွံဘဝကိုသက်ဆင်းသွားတယ်ဆိုတာကိုမိမပြစ်ကြဖို့လိုတဲ့အကြောင်းထပ်မံသတိပေးလိုက်ပါရစေ။ဖျားသခင်ရဲ့အမျှော်အမြင်နဲ့အဆုံးအဖြတ်ဆိုတာဟာဇောရကတက်လို့မရပါဘူး။ဒီကမ္ဘာလောကဟာသူ့လက်ခုပ်ထဲမှာသာရှိတယ်ကျွန်တော်ရဲ့နေရများဟာလေဒီအတိုင်းပဲဖြစ်တယ်ကျွန်တော်ဟာအစဉ်သဖြင့်သခင်နှင့်အသက်ရှင်မှုလိုတယ်ဆိုတာဟာရှင်းနေပါတယ်မိ쇠အပေါင်းတို့ခမညာဓမ္မသမိုင်းရဲ့စင်မြင့်ဘော်ကဣတရီလလူမျိုးတော်ကပြအသုံးခံနေတဲ့ဖြစ်ရည်အလုံးဟာကျွန်တော်လူပောင်အတွက်တင်ဆက်ပေးသောဖျားသခင်ရဲ့ဓမ္မဇလန်းပဲဆိုတာကိုကျွန်တော်ပြောဖို့လိုတော့မယ်မထင်ပါဘူးအကြိမ်ကြိမ်ရှင်းပြခဲ့ပြီမဟုတ်ဘူးလားမှန်ပါတယ်ဒီဣတရီလလူမျိုးတော်ရဲ့ဖြစ်ရည်တွေအပြစ်တွေကောင်းကြီးမင်္ဂလာတွေအစီရင်ခံရဘုံတွေဟာကျွန်တော်လူဘဝအတွက်အလွန်အရေးကြီးတဲ့ဝိညာဉ်ရေးသင်ခန်းစာများဆိုတာကိုကျွန်တော်မျက်ခြေပြတ်ခံလို့မရနိုင်ပါဘူးဒါကိုအလေးနဲ့ရှုမြင်သင့်တယ်နားဆင်သင့်တယ်ဆင်ခြင်သုံးသပ်ထိုက်တယ်လို့ကျွန်တော်အထူးပဲအားပေးတိုက်တွန်းလိုပါတယ်တရားဟောရာကျမ်းအခန်းကြီး73အငယ်18ထာဝရဘုရားသည်အမျက်တော်အရှိန်ကိုငြိမ့်စေ၍သင်ဤဘိုးဘေးတို့အားဂရိတော်ရှိသည့်အတိုင်းသင်ကိုကယ်မသနာတော်မူသဖြင့်ညားပြားစေတော်မူမည်အကြောင်းကျင်းအပ်သောဥစ္စာတစုံတစ်ခုကိုမျှမသိမ့်မယူဘဲအလုံးစုံတို့ကိုစွန့်ပြစ်ရမည်။ကျင်းအပ်သောဥစ္စာတစုံတစ်ခုကိုမျှမသိမ့်မယူရဘူးတဲ့။ဒါဟာအလွန်ကောင်းမွန်တဲ့စကားစုပဲ။ဖျားသခင်မနှစ်သက်တဲ့အရာတွေပေါ်မှာမဲ့မောခြင်းအရှင်းမရှိပါနဲ့ဆိုတဲ့လေးနဲ့တဲ့အတိတ်ပဲ။ ဖျားသခင်မကြိုက်မနှစ်သက်တဲ့ရည်စည်းကြောင်းတွေထဲမှာကျွန်တော်တို့တူးစီဟာနစ်မြောခြင်းမရှိကြဖို့ရန်အတွက်ကျွန်တော်အထူးပဲတိုက်တွန်းအားပေးပါရစေ။ဣသရေလလူမျိုးတွေအတွက်ဘိုးဘေးတို့အားပြုတော်မူသောဂရိတော်များကိုဖြည့်ဆည်းပြီးတော့ဒီလူမျိုးတော်ကိုသနာခြင်းဂရုဏာမေတ္တာတော်နဲ့အညီပို့ဆောင်ကောင်းကြီးပေးခဲ့ပြီးပြီ။အမွေခံရမြေခါနန်ဒေသအထိရောက်အောင်မရောက်ရောက်အောင်ခေါ်လာခဲ့ပြီးပြီ။ကိုမဘာအစွန်းအစရှိလို့ခါနန်ပြည်ကတိုင်းပြည်ကြီးတွေကိုဣသရေလနိုင်ခဲ့တယ်။ကပ္ပထိတ်တန်းအေဂုတ်ထုဆိုတဲ့အီဂျစ်နိုင်ငံကနေကျွံပွားကနေဘယ်လိုအရေးအချင်းကြောင့်များသူတို့လွတ်မြောက်နိုင်ခဲ့ကြတာလဲ။သေချာစဉ်းစားကြည့်လိုက်ရင်သူတို့မှာဘာမှမရှိပါဘူး။သူတို့ဟာကျွံပွားမှာနစ်မြုပ်နေကြတဲ့ကျွံနေပဲဖြစ်ပါတယ်။အဲ့ဒီကြားထဲကဘုရားသခင်ရဲ့မေတ္တာတော်တက်သက်ကြောင့်သာဖြင့်လွတ်မြောက်ခဲ့ရခြင်းဖြစ်ပါတယ်။ပြည်တော်ကိုအမွေခံရတာလည်းဖြစ်ပါတယ်။ကျွန်တော်မိတ်ဆွေတို့ရဲ့ဘဝအသက်တာအသီးသီးတို့ဟာလေကို့မှာရှိတဲ့အရေးအချင်းလောက်နဲ့ကတော့ထာဝရအသက်ဆိုရက်အကျွင့်မဲ့အပြစ်ကင်းမဲ့သောကောင်းကင်ဘုံစုကျေးဇူးတော်ဆိုတာကိုဘယ်လို့မှထိုက်တန်ကြမှာမဟုတ်ပါဘူးကျွန်တော်ဟာဇာတိ၌ပင်လျင်အပြစ်ဝင်သည့်အစင်မိုက်မှလောကသားများဖြစ်ကြတယ်မဟုတ်ဘူးလားဒီအပြစ်မှန်ကိုကျွန်တော်ဟာအစင်သိရှိပြီးတော့ကျေးဇူးတော်ရှင်သခင်ခရစ်တော်နှင့်သာအစင်လက်တွဲကြပါကဲ့တင်ခြင်းသို့ရောက်ရာယုံကြည်ခြင်းလမ်းပေါ်မှာရဲဝံ့စွာလျှောက်သွားကြပါအကြိမ်ကြိမ်ကျွန်တော်ပြောခဲ့တဲ့အတိုင်းခရစ်တော်ရဲ့မေတ္တာတော်အရေးအောက်မှာအစဉ်သဖြင့်သခင်နှင့်အသက်ရှင်ကြပါသခင်ခရစ်တော်ရှိပါလျက်နှင့်စာရမဏတ်ရဲ့ဆွဲမဲ့ဖွယ်လောကလမ်းကြီးကိုသာဦးစားပေးနေကြမယ်ကို့မိသားစုသားသမီးများကိုပါအဲ့ဒီမှောင်မိုက်လမ်းထဲမှာမရောက်ရောက်အောင်ခြံရစ်နေမယ်ဆိုရင်တော့အသက်ရှင်တော်မူသောအဖဖျားသခင်နဲ့ဝေးကျင်တိုင်းဝေးပြီးသားမှတ်ပြီးတော့ဆွေးကျင်တိုင်းလည်းဆွေးသွားကြရမှာသာဖြစ်တဲ့အကြောင်းလေးနဲ့စွာကျွန်တော်တို့ခံယူသဘောပေါက်ကြရမယ်။ဒါဟာဒီကနေ့အဖို့သင်သိရသောသမာကျမ်းမှရရှိတဲ့သင်ခန်းစာသာဖြစ်ပါတယ်ခင်ဗျာ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်သိရသောသမာကျမ်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာတရားဟောရာကျမ်းအခန်းကြီး14ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။